ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်နာနာဒီမိုကရက်တစ်တပ်ဦးကခေါင်းဆောင်နှစ်ဦးကိုမတရားအသိနဲ့ဆက်သွယ်မှုနဲ့ကချင်ပြည်နယ်မိုးညင်းမြို့မှာမနေ့ကဖမ်းဆီးခဲ့ပါတယ်။စစ်ဘက်ရေးကလုံခြုံရေးဆရာဖအဖွဲ့ကမိုးညင်းရဲစခန်းကိုခေါ်ဆောင်သွားပြီးတော့ပုံမှန်စက်ကွန်မြင်းဆောင်တစ်ဆွဲချက်တင်ခဲ့တာဖြစ်တယ်လို့ဒေသခံညီညာရေးအထောက်အပံ့အဖွဲ့က BOA ကိုပြောပါတယ်။ ABSDF အဖွဲ့ကအပြစ်ကရစက်ရေးအစိုးရနဲ့သဘောတူလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုအဖွဲ့ဝင်တွေဖန်ခံရတာကိုနားမလည်နိုင်ဘူးလို့လည်းဆိုပါတယ်။အဲဒီကြောင့်လည်းပတ်သက်ပြီးတော့မြင်းမြင့်တက်တီတူဦးနဲ့ဆက်တွေ့နေရတဲ့အကြောင်းကိုကျော်အောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင
်ဗျ။ ABSCF မြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုက္ခထကိုအောင်ဆွေဦးဘို့အဆင့်ရှိတဲ့မောင်ဦးနဲ့ရက်သားသူဖြစ်တဲ့ကိုကိန်းမျိုးတို့သုံးဦးကိုမတရားအသိနဲ့ဆက်လွှတ်မှုနဲ့ကချင်ပြည်နယ်မွန်ရင်ရဲစခန်းမှာဖမ်းဆီးထားပါတယ်။မနေ့ကညနေပိုင်းမှာမြောက်ပိုင်းတိုင်းစစ်ဖက်ရေးရာလုံခြုံရေးမှူးဆရာဖကဖမ်းဆီးခဲ့တာလို့ရဲစခန်းမှာကိုယ်တိုင်တွားရောက်တွေ့ဆုံခဲ့သူတူဖြစ်တဲ့ကိုကျော်မိုးတန်းကပြောပါတယ်ကိုကျော်မိုးတန်းဟာမွန်ကြီးမြို့နယ်ငင်းညာရေးအထောက်အကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံလည်းဖြစ်ပါတယ်အဖမ်းခံခဲ့ကြရတဲ့ ABSDF အဖွဲ့ခေါင်းဆောင်နှစ်ဦးမွန်ကြီးမြို့ကိုရောက်လာတာကသူတို့အဖွဲ့ဝင်တူရဲ့နာရေးကိုလာတာလို့ဆိုပါတယ
်မြို့ကိုလာတာကဒီလိုကျဲရဲကိုတော့ဒီကတော့ကျမရဲ့မကောင်းလို့ကျွန်တော်မြင်းမြင့်မှာဒီကတော့ဒီမှာမြင်းမြင့်တော့ဆင်းရဲကျွန်တော်ဒီနည်းအရှင်းတော့နိုင်ကျုပ်ကကောက်ဖို့ကိုဒါဆိုခွန်မြင့်ဆင်းရဲတိုင်းဆုံးတော့ကျွန်တော်အားကိုအောင်ရှင်ရဲဒီကြက်ရောက်ပါသူအရှင်းချည်တော့ဦးရောနော်အဲ့ဒီစမားရတာပေါ့
တခြားဘသူတွေပါသေးလဲ
အဲတခြားကဘန်းကျင်လိုက်ရတာပေါ့နော်ဒီမာမေးမှနေတယ်ပြီးတော့ကအဲ့တော့ပြင်းပြင်းပေါ့နော်အဲ့ဒီတော့ပါလာပြင်းပြင်းရောဒီကြည့်ကြမှာကိုကြည့်ရ
ABSDF ကကိုအောင်ဆွေဦးတို့ကိုစစ်ထောက်လိုင်းအဖွဲ့ကလာပြီးတော့ခေါ်ဆောင်သွားတဲ့အကြောင်းကိုလည်းကိုကျော်မိုးတန်းကဆက်ပြီးတော့ရှင်းပြပါလေ
အဲ29ရက်နေ့မှာတင်းကြတာပေါ့နော်တင်းကြနေမှာကိုအောင်ဆွေဦးရဲ့ပဲနေတဲ့ညီမအိမ်မှာပဲတက်ပါနေလာဦးမှာလာဆောပေါ့ဗျာဒီလိုတက်တာတော့ဒီကနေ့ဒီကပိုင်းတိုင်းစားဖို့မျိုးတွေဒီနည်းရှင်းပေါ်တော့အဲဒီကလူကဒီကနေ့ရှင်းလာပြီးမှအဲမိုးကြီးမှရှိတဲ့အားဖားကြီးရေးပြီးတော့ပေါင်းပြီးတော့လာခေါ်ရဲလို့ဆိုတော့ပေါ်ပြီးတော့ကျွန်တော်တို့ရောစားရသွားတဲ့ချိန်မှာပဲကျွန်တော်တို့ရောက်သွားတယ်ပေါ့နော်ကျွန်တော်ရောက်သွားတယ
်သူတို့ကလာခေါ်ရဲဆိုတာဟိုတက်နဲ့လက်နဲ့လာဝိုင်းပြီးဖမ်းတာလား
ဖမ်းတာမဟုတ်ဘူးကျွန်တော်တက်ပြီးအဲလက်နဲ့ဒီရေးပြီးတော့စားတယ်ဗျတခြားမှာမိကြီးရရှိသေးပါဆိုတော့ဆဲရောခေါ်ရဲပါဘူး
ABSDF ဒုက္ခထကိုအောင်ဆွေဦးအပါဝင်၃ဦးကို KIA ကချင်လူမျိုးရေးတပ်ရဲ့နေနေအတွင်းနေထိုင်မှုနဲ့ဆက်ဆက်ပြီးတော့ဝန်ကြီးရဲစခန်းမှာအမှုဖွင့်ထားတယ်လို့ဝန်ကြီးမျိုးနဲ့ညီညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ကကိုကျော်မိုးတန်းကဆက်ပြီးတော့ပြောပါတယ
်ဒီကနေ့တော့ကျွန်တော်ပြောရတာကတော့တော့လာရေးစီစီလက်မှတ်ဒီပါလေကျွန်တော်အဲစီစီလို့ဝါးဆိုလို့ကျွန်တော်ပြောတယ်အဲမင်းကြီးစားထားပေါ့နော်ဒါဆိုအားလုံးကိုစီစီဒီမှာအဲသူအားလုံးကိုမေးပြီးတော့ကျွန်တော်ရဲစခန်းမှာအမှုဆွေးနွေးကြတယ်အဲဒီစနေဒီကတော့ခလျာဆောင်ရာပူဒီဒီဟာဆိုးကိုတော့
အခုအဖမ်းခံထားရတာဘယ်သူတွေလဲခင်ဗျဘယ်နှစ်ယောက်လဲ
တုံးယောက်ပါခင်ဗျကိုစီဦးရဲ့အဲဒီအချင်းရှိတဲ့မောင်ဦးရဲ့တော့ပြီးနေရပေါ့နော်တုံးယောက
်သူတို့ကိုဘာအမှုနဲ့ဖမ်းရလဲခင်ဗျ
ချက်ကိုတင်းနေပါခင်ဗျမတရားအသိနဲ့ဆက်ပြေမှုပေါ့နော
်ဘယ်မတရားအသိနဲ့ဆက်ပြေတာလဲဘာကြောင့်သူတို့ကိုဖမ်းတာလဲခင်ဗ
ျပုံမှန်ချက်ကိုတင်းတာမတရားအသိနဲ့ဆက်ပြေမှုအဲသူတို့ဆဲလိုက်တဲ့အမှုကတော့KIA ရဲ့နေမြန်မာနေထိုင်မှုကြောင့်အချက်ကိုတင်ဆွဲရပေါ့ဗျာ
အဲဒီ၃ဦးစလုံးက KIA ရဲ့နေမြန်မာနေနေကြတဲ့လူတွေကြီးပဲလား
ဒီခုပေါင်းကျင်းကသိင်းကြီးကမန္တလေးကနေတော့ဆန်းနေပြီးတော့သူဦးရဲ့ညပိုင်းဆိုတော့အဲဒီနေနေကြမှာနေတာပေါ့နော
် ABSDF အဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရဲစေးစာချုပ် NCA ကိုအစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဝင်တွေကိုဘာကြောင့်အခုလိုဖမ်းရကြလဲဆိုတာဒီတော့ကငင်းငင်းရေးထောက်ကူပြုအဖွဲ့ကနားမလည်နိုင်ဘူးလို့လဲကိုကျော်မိုးတန်းကဆိုပါတယ်
။အဲကျွန်တော်တို့နားလည်တာကတော့အဲ EDS ရဲ့ကအခု SG ကိုလည်းမထူရတဲ့ specific တော့ကျွန်တော်ဆက်ဖို့ပြင်ရှိတယ်လို့တို့အဲကျွန်တော်တို့သိချရပါတော့ဆက်ဖို့ပြင်ရှိနေဆက်ဖို့ပြင်ရှိတော့ဒါကိုငိုရဲကိုအားလုံးသိကြတော့နားမလည်တာဖြစ်နေတယ်ပေါ့နော်
။ဆိုတော့အခုငင်းငင်းရေးထောက်ကူပြုအဖွဲ့အနေနဲ့ကိုကျော်မိုးတန်းတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာဆက်လုပ်မလဲခင်ဗျ။အ
ဲကျွန်တော်တို့ကတော့ဟိုကျွန်တော်တို့လက်လောက်ကြီးတဲ့ကိုကျေးဇူးတော်ရအောင်ပါကျေးဇူးပြုလို့ကျွန်တော်ဒေါက်တာကြီးမှာကျွန်တော်ဘာလို့တင်လဲကျွန်တော်ဆုံးဖြတ်ဆိုင်ကြီးမှာအဲကျွန်တော်ဆက်လုပ်မှာဗျာနော
်တကယ်တော့အစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့ ABSD ရဲ့အဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးတာအခုဒီချိန်ကပထမဦးဆုံးမဟုတ်ပါဘူး2016ခုနှစ်ဒီဇင်ဘာလတုန်းကလည်းဒီချိန် ABSD ရဲ့အဖွဲ့ရဲ့ဥဆောင်ဖို့ကော်မတီဝင်ရဲဘော်မင်းထေးကိုကချင်ပြည်နယ်လိုင်ဇာဒေသကိုအသွားကားကိတ်တစ်ခုမှာအခုလိုပဲမတရားအသိနဲ့ဆွနေမှုပုံမှန်စက်ခွန်တင်နဲ့တရားဆွဲဆိုပြီးတော့အချင်းရှစ်လာကျော်ဖမ်းဆီးခဲ့ပါသေးတယ်။ တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို ABS ရဲ့အဖွဲ့ကတခြားတိုင်းသားလက်နက်ကင်အဖွဲ့ခုနှစ်ခုနဲ့အတူ2015ခုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်